မြန်မာနိုင်ငံရဲ့ဟိုင်းပြည်နယ်မှာကုလသမဂ္ဂအမတ်ခန်ရဲ့လုံခြုံရေးဆုံတစ်ခုဖန်တီးဖို့ဘင်္ဂလားဒေ့ရှ်အစိုးရအခြေခံမဟာဘတ်ယူနစ်ကတနင်္လာနေ့ကအဆိုပြုလိုက်ပါတယ်။ဒီတော့ဟာအိုးအိမ်စွတ်ခွာထွက်ပြေးတဲ့သူတွေကိုအကူအညီပေးဖို့နဲ့ဖြစ်ပွားနေတဲ့လူသားချင်းစာနာထောက်ထားရေးအကြက်တဲကိုကယ်ပယ်ဖို့ဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံပါအနာဒိုလုသတင်းဌာနကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားမစ္စတာတောမတ်အန်ဒရူးကိုတက္ကသိုလ်သူ့ရုံးခန်းမှာတွေ့ဆုံရမှာမစ္စတာယူနစ်ကအခုလိုပြောခဲ့တာပါ။အဆိုပြုချက်ဟာမြမအကြတဲ့ကိုဖြည့်ရှင်းမှုအစကောင်းဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုဒုက္ခသည်တွေဝင်လာတာရော့ချစေပါလိမ့်မယ်လို့လည်းမစ္စတာယူနစ်ကဆွေးနွေးခဲ့ပါတယ်။ရခိုင်ခြေတွေကကကြီးဆိုင်ချင်းဖြစ်သွားခဲ့တာကိုတောမ်အန်ဒရူးစ်ကလည်းသဘောတူပါတယ်။မြမနိုင်ငံတလောမှာအုံအိမ်စုတ်ခွာထွက်ပြေးရသူအနည်းဆုံး3တပ်မှတသန်းရှိပြီးမကြမီရဲတပ်တပအတွင်းကပဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်3000ဝန်းကျင်ရှိနေတာပါ။အာဆီယံပါဝင်နိုင်ငံတကာအစိုက်ဝန်းကရိုဟင်ဂျာအကြက်တဲကိုအရေးယူကြဖို့တတိယနိုင်ငံမှာအခြေချတဲ့အောင်ကုလကအကူအညီပေးဖို့လဲယူနစ်ကတိုက်တွန်းသွားပါတယ်